21ရာစုပင်လုံငင်းချမ်းရေးကြိုးပမ်းမှုတွေနဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးမှာတက်မလို့အနေနဲ့ပြည်သူနဲ့အတူလက်တွဲပါဝင်ပြီးအောင်မြင်အောင်ဆောင်ရွက်ဖို့ဒီကနေ့ကြားရောက်တဲ့84နှစ်မြောက်ဖက်စစ်တော်လှန်ရေးနေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကနှိုးဆော်လိုက်ပါတယ်။ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့အခမ်းအနားကိုကိုယ်တိုင်သွားရောက်သတင်းယူရဲကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်။
84နှစ်မြောက်ဖက်စစ်တော်လှန်ရေးနေ့ကိုရန်ကုန်မြို့ရွှေဘုံတိုင်းမှာရှိတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးမှာဒီကနေ့မနက်ပိုင်းကကျင်းပခဲ့ပါတယ်။ဒီအခမ်းအနားမှာပြောကြားတဲ့တဘာပတိမေကုံးမှာတော့နိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဦးဆောင်နေတဲ့21ရာစုပင်လုံညီလာခံနဲ့2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးမှာတက်မတော်အနေနဲ့ပြည်သူနဲ့အတူလက်တွဲပါဝင်ကြိုးပမ်းသွားဖို့ပါတီရဲ့ဗဟိုလုံးမှုဆောင်အဖွဲ့အတွင်းရေးမှုအဖွဲ့ဝင်ဦးညံဝင်းကနှိုးဆော်လိုက်တာဖြစ်ပါတယ်။
ကျွန်တော်ကလက်ဆက်ဆံကြည့်ရင်ဖက်ဖြစ်ပေါ်လာရင်လည်းသူအတင်လာကြီးမလာတဲ့ကျမတို့ရဲ့အခမ်းအနားကိုကိုယ်ယူကြရတယ်နိုင်ငံတော်ကြီးတိုင်ပင်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အဖို့ပြုတယ်ဒီတော်စုညီငယ်ရင်းမူလာကလက်ဆက်ကြည့်ရသူပြင်းလုံးကိုလောက်တခြားချက်ဖွဲ့ပြီးဖို့အချိန်အဥပဒေပြင်ဆင်ရေးပြုတ်ရှာဖို့ကိုတော့ကျမတို့ကဒီလိုနဲ့အတူတိုင်းရင်းသားများနဲ့အတူဒီသိဒီတဝါလီစုပေါင်းအင်အားဖြင့်လက်တွဲပါဝင်အောင်ဝဲစီနေပါသည်ကြောင့်စုဆောင်ဆိုးလို့လည်းရပါတယ်
21ရာစုပင်လုံညာကငင်းငင်းစင်းစင်းပွဲပါဝင်ရောက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့အဖွဲ့အစည်းပုဂ္ဂိုလ်ကြီးအကျိုးထက်နိုင်ငံရဲ့အကျိုးကိုဦးစားပေးမှအောင်မြင်မှုရမယ်လို့ပြောလာသူကပါတီရဲ့ဘိုးဘိုးလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာမျိုးညွန်ပ
ါရည်ကြည်တာတော့မိမိတို့ရဲ့ဘာသာတိုင်းနဲ့မပြတ်ဘူးလေကျွန်တော်တို့အမြဲတမ်းဆက်လက်ရှိနေကြည့်တတ်ပြီးဒါဆိုရင်တော့ဒီချိန်မှာကျွန်တော်တို့ပန်းနိုင်ပြီတော့ပါကျွန်တော်အကြိမ်ကြိမ်ရှိပါတယ်။တော့ကျွန်တော်ကိုင်းလာချာအချင်းချင်းကြားထဲမှာလည်းတော့နှစ်ပေါင်းများစွာကျွန်တော်ရှိတည်ရှိခဲ့တယ်မကြီးနှက်ချက်ပြီးမြုံကြည့်မှုဒါရီလည်းရှိပါတယ်။တော့တမလို့လည်းဒီကြားထဲမှာလည်းတစ်ဖက်ကတစ်ဖက်မြုံကြည့်မှုရှိပါတယ်။အဲ့ဒါဒီကိုကျွန်တော်တို့နိုင်ငံရဲ့လက်တိုင်းအကျိုးအတွက်ဘာအရေးကြီးဆုံးလဲ။ကိုယ်ဖွဲ့ကြီးကိုကိုယ့်ရဲ့ပုဂ္ဂိကအကျိုးနဲ့နိုင်ငံရဲ့လူမျိုးရဲ့အကျိုးကိုစားပေးတဲ့နေရာကျွန်တော်ဒီအောက်မှာပြောပြလာတာကျွန်တော်ရှိပါတယ်
။လူရင်းလာတီတီကပြည်သူလူတွေပါဝင်ပြီးဖက်စစ်စနစ်ကိုတင်းကြီးတင်းညွတ်တဲ့တော်လှန်ခဲ့ကြတဲ့မတ်လ28ရက်နေ့ကိုဖက်စစ်တော်လှန်ရေးနေ့ဖြစ်တမိုင်းစင်ဆက်တက်မှတ်လာခဲ့ကြပြီးမြေအာနာရှင်ဗိုလ်ချုပ်နေဝင်လက်ထက်မှာတော့တက်မတော်ကတက်မတော်နေ့ဖြစ်ပြောင်းလဲခေါ်ဝေါ်လာခဲ့တာပါ။တက်မတော်နေ့နဲ့ဒီလိုနေမျိုးမှာစီရေးပြအခမ်းအနားတွေနဲ့တက်မတော်နေ့ကိုနှစ်ဆင်ခံခံနာနာကျင်းပကြပြီးမြေ NND ပါတီကတော့ဖက်စစ်တော်လှန်ရေးနေ့ဖြစ်တက်မှတ်ကျင်းပနေစေပါ။ဒါန်ပတ်သက်လို့ဒေါက်တာမျိုးညွန့်ကအခုလို့ပြောပါတယ
်။ကျွန်တော်တို့ပါတီကတော့ဒီနေ့ကိုဖက်စစ်တော်လှန်ရေးသမ္မာပါ။တော့တမတော်ကတော့ဒါတမတော်လေးကိုသမ္မာတာပေါ့လေ။ကျွန်တော်တို့ဘာလို့ဖက်စစ်တော်လှန်ရေးနေ့ကိုသမ္မာလဲဆိုတော့ဒီနေ့ဟာကျွန်တော်နိုင်ငံအတွက်ဒီဖိနိတ်ချုပ်ခဲ့တဲ့စနစ်တစ်ခုကိုဒီလူတွေကြိုင်းရင်းသားတွေတော့လူလန်းသားပေါင်းစုံပြီးပေါင်းပြီးတော့အရာကြီးကိုစတင်ခဲ့တဲ့ဒီဖြစ်တဲ့အတွက်ဒီတိယပိတ်ဒိတ်ကိုပေါ်လို့မဟုတ်ဘူးကျွန်တော်ဖြစ်ဖြစ်တော်လိုက်တယ်လို့သတ်မှတ်ချက်ပါတယ်ဒီနေ့အနေနဲ့လည်းကျွန်တော်တို့နိုင်ငံရဲ့နော်နိုင်ငံရေးအကြောင်းလေးမှာဖြစ်နေတဲ့အခက်အခဲတွေကိုဒီလူကြိုင်းသားပေါင်းစုံအစွာပေါင်းစုံဒီလိုဆောင်ရွက်ပြီးတော့ဒါကိုဆက်မှတ်ပြီးတော့ကျွန်တော်ဒီပြည်သူ့တော်စီနဲ့အတွက်ဒီလိုရအောင်လုပ်ဖို့ပြင်ပထူကြပါလိမ့်မယ်
။ဒီကနေ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကကျင်းပတဲ့84နှစ်မြောက်ဖက်စစ်တော်လှန်ရေးနေ့အခမ်းအနားကိုတော့ပါတီနိုင်ကဥတည်ဦးပါဝင်ပါတီထိပ်ပိုင်းကောင်းဆောင်တွေတက်ရောက်ခဲ့ကြတယ်လို့နိုင်ငံသားတန်တမန်တချို့လည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။